တင်းနီယာနိုင်ငံမှာတင်းနီမီတုံးကထရီယန်နဲ့ထွက်မြက်ထားတဲ့ Easter Sunday နေ့မှာလူပေါင်းအယောက်300ကျော်တည်ဆုံပြီးတော့ရာနဲ့ချီတန်းရာရစီခဲ့တဲ့ဘုံပေါက်ခွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။သူတို့ကအသက်တွေထောက်ထားမပြဘဲနဲ့ IS ပိုင်းနဲ့ MS တင်းဌာနကတဆင့်အခုလိုကြေညာလိုက်တာပါ။နယူးဇီလန်နိုင်ငံ Christchurch ကဘလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ဆိုင်ခင်းမှုကိုတုံ့ပြန်တဲ့အနေနဲ့တိရီလင်္ကာတိုက်ဆိုင်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းတိရီလင်္ကာကာကွယ်ဝင်ကြီး Ruwan Wijewardin ကသတ်တော်မှာဒီနေ့ပြောဆိုလိုက်တာပါ။ဒါကြောင့်ဒီဖြစ်ရတဲ့ခုအဆက်ဆက်ရှိတဲ့အကြောင်းကောက်ချက်ကြရလဲဆိုတဲ့အကြောင်းတော့အသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့ဆယ်နှစ်ကျော်ကနှစ်မစဲကြာဖြစ်သွားခဲ့တဲ့တိရီလင်္ကာပြည်ရေးစစ်နောက်ပိုင်းလူအများဆုံးသေဆုံးတဲ့ဖြစ်လဲဖြစ်ပါတယ်။ဒီနေ့အင်္ဂါနေ့မှာတော့တိတ်ဆုံးတွေကိုစုပေါင်းတကြိုတဲ့အတုပအခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီလိုလူအများပြားကိုအစုလိုက်အကျုံလိုက်တက်ဖြတ်တဲ့ဖြစ်ရတဲ့ဆက်ဆက်နေတဲ့လူအယောက်40ကိုဖမ်းထားတဲ့အကြောင်းဟေတော့ဖက်ကဒီနေ့မှာပြောပါတယ်။ဟိုတယ်လူခုနဲ့ထင်ရှားတဲ့ဖျားဆောင်၃ချောင်းမှာဇက်တိုက်ဆိုလိုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကိုလူတိနေတဲ့ National Tawfiq Jamaat NTJ အကြမ်းဖက်အဖွဲ့ကအတိတ်ကဘုံခွဲသမား9ယောက်ကလုခဲ့တယ်လို့လည်းတောင်းရှိသူတွေကပြောပါတယ်။တခြားသူအကျန်းဖက်သမားတွေနဲ့ပြည်ပကအကျန်းဖက်အုပ်စုတွေဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအစိုးရကပြောဆိုထားပြီးတော့ဒီတိုက်ဆိုင်မှုတွေမတိုင်ခင်မှာနိုင်ငံသားထောက်လိုင်းအေဂျင်စီကသတိပေးချက်လက်ခံရရှိခဲ့တဲ့အကြောင်းကိုလည်းဝန်ကြီးချုပ် Ramil Wickramasinghe ကပြောဆိုသွားပါတယ်။